ခုပထမအဦးဆုံးအနေနဲ့ကတော့ချင်းပြည်နယ်ကံပဲလက်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနယ်မြေရှင်းလင်းနေတာကြောင့်ချေးရွာဆေးရွာကဒေသခံတထောင်နီးပါးတောတောင်နေထဲမှာပုန်းခုန်နေကြပါတယ်။ရွာတွေဘက်လက်နက်ကြီးတွေနဲ့အရင်ပြစ်ကတ်ရှင်းလင်းတာကြောင့်ဒေသခံတွေအသက်လူထွက်ပြေးခဲ့ကြရတယ်လို့စစ်ပြေးဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောဆိုပါတယ်။ကလေးငယ်တွေစက်ကြီးရွယ်အိုတွေပါဝင်ပြီးထွက်ပြေးနေရသူတွေဟာအစာအသောက်အကူအညီတွေလိုအပ်နေကြောင်းပြောပါတယ်။ရန်ကုန်ကပြေးဖို့လာတဲ့သတင်းကိုတော့ကိုရဲမွန်ကဆက်ပြီးပြောပြပါလိမ့်မယ်
။ချင်းပြည်နယ်ပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကံပက်လက်မြို့နယ်ထဲမှာတိုက်ပွဲတွေဖြစ်ခဲ့ပြီးနောက်မြို့နယ်တွေကခြေရွာတွေကိုစစ်ကောင်စီတပ်တွေနေမြေရှင်းလင်းရေးလုပ်နေပါတယ်။မတ်လ16ရက်နေ့မှာစစ်ကောင်စီတပ်တွေခြေရွာတွေထဲမဝင်လာခင်တည်းကလက်နက်ကြီးတွေနဲ့ကြိုတင်ပစ်ခတ်တာကြောင့်ရွာသူရွာသားတွေအသက်လူထွက်ပြေးခဲ့ကြရတယ်လို့အိုးအိမ်ပြစ်ထွက်ပြေးနေရတဲ့ဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါတယ်လောလောဆယ်ကျေးရဆေးရကရွာသားတထောင်နီးပါးဘေးလွတ်ရာထွက်ပြေးတိမ်းရှောင်နေရတယ်လို့စစ်ဘေးဒုက္ခသည်တွေကိုအကူအညီပေးနေတဲ့အဖွဲ့ရဲ့အဖွဲ့ဝင်သူက VOA ကိုပြောပြပါတယ
်မလဆယ်မြန်နေစာပြီးမှသူတို့ကံပလက်ကတမန်ငါငါစစ်ကြောင်းထူးသွားတာဆယ်မြန်နေစာသူတို့တိုက်ပွဲကဖြစ်တယ်တိုက်ပွဲကအကြီးကြီးဖြစ်တဲ့ခုကြည့်တဲ့ဒီလက်နေကြီးကလည်းမြင်တာခွန်လေးမြင်တာကရောတောက်ထွက်တာထမ်းထူးတော့သူတို့ခဏချင်းလုံးတန်းလာပြီးတော့မှခဏဦးကြီးကိုခြားပြီးမှထမ်းမှပြေးရတယ်ဒီလိုဆုံးတဲ့နေရာကိုမတွေ့နိုင်ဘူးသူတို့ပြောတယ်ဒီလိုဦးရအဲ့နေတော့တခြားဒီလိုဆိုင်မျိုးဆိုတော့ကန်လောင်လဲပါမယ်ကန်လောင်ငုံလောင်ပြေလောင်ပန်းသမတာတို့ခီတော်တို့တို့ကိုယ်ကကျော်တစ်ထောင်ကြီးရှိတယ်တော်တော်များတယ်ဟောကလေးငယ်တကြီးရောဒီဆောင်းနာမကြတို့ flash အကူတော်တဲ့တောင်ထဲချောင်းထိတ်မှာပဲလို့ပဲ
လောလောဆယ်အချိန်နဲ့အရာသူတို့အဖွဲ့အနေနဲ့ဒီဒုက္ခသည်တွေရှိရာကိုတွားရောက်ကူညီပေးဖို့အခက်အခဲတွေရှိနေကြပါတယ်။အခုလိုဗုဒ္ဓဦးနေ့ကလေးကပုန်းရှောင်နေကြရတဲ့စစ်ဘေးရှောင်နေကြရသူတွေအနေနဲ့စားတောက်ရီမှာအခက်အခဲရှိနေကြပါတယ်
။သူတို့ဥပြင်းကြီးဆက်လာတာဆိုတော့တော်တော်လေးရစ်ခါပိုင်းဒါအာနေနေပြီးစီဝါပိုင်းဒါအာနေနေလို့ပြောရတယ်လို့ဒီရက်ကြလာနေတဲ့သူတို့စားနာရေးခိုင်နေလုံးဝပြတ်တောက်ပန်းမနေ့ကကျွန်တော်တို့ဆက်ပြေလာကြတယ်သူတို့ကျွန်တော်တို့ကတော့တော့ကတိတ်အဆင်မပြေသေးတော့တော်လေးသူတို့ခေါင်းောင်းနေကြတယ်နဲ့
ချင်းပြည်သူကာကွယ်ရေးအဖွဲ့တွေလှုပ်ရှားတဲ့ကံပက်လက်မြို့နယ်တွေကိုစစ်ကောင်စီတပ်တွေကမတ်လ10ရက်နေ့ကစပြီးထိုးစစ်ဆင်လာတဲ့အတွက်ဒေသခံချင်းကာကွယ်ရေးအဖွဲ့ CDF တွေနဲ့တိုက်ပွဲတွေနေတင်လို့ဖြစ်ပွားနေပါတယ်မတ်လ15ရက်နေ့တုန်းကတော့ချင်းကာကွယ်ရေးအဖွဲ့တွေရဲ့တိုက်နယ်အမှတ်9ဌာနချုပ်စခန်းကိုစစ်ကောင်စီတပ်တွေတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်ကံပက်လက်မြို့နယ် CDF ကာကွယ်ရေးတာဝန်ရှိသူကတော့လက်နက်ကြီးနဲ့ပြစ်ခတ်မှုအပါအဝင်စစ်တပ်ကအင်အားပုံများလို့တတ်ဆုပ်ပေးရတယ်လို့ပြောပါတယ
်။မနေ့ကရိုးဖက်ကနဲ့လက်နက်ကြီးနဲ့တောက်ဆောင်မင်းသားဖက်ကနဲ့ကြောက်ထုံဟောက်ကကတံပြက်ကနဲ့လိုချစ်ချပြီးတယ်။မနေ့ရတဲ့ဒီနေ့တော့ဒီဒီအိမ်လေးချီတဲ့ဒီအိမ်လေးတွေလောင်လာလို့မျိုးဆိုတော့ကျွန်တော်တို့ကဆုပ်ပေးလိုက်တာပေါ့နော်။ယာယီခဏပါ
။မတ်လ15ရက်နေ့ကတိုက်ပွဲအတွင်းနှစ်ဖက်အပြန်အလှန်တိုက်ခတ်မှုတွေကြောင့်စမန်သာ၊မန်စီးတီး၊ဗန်ပွေးစတဲ့ရွာတွေကရွာသားထောင်ချီစစ်ဘေးဒုက္ခသည်တွေဖြစ်နေကြပါတယ်။ဖေဖော်ဝါရီလ26ရက်နေ့တုန်းကလည်းမကွေးတိုင်းလောင်းရှိဘက်ကနေချင်းပြည်နယ်တောင်ပိုင်းကံပက်လက်မြို့နယ်ကြံတွေးမြို့ဘက်ကိုဦးတည်လာတဲ့စစ်ကောင်စီတပ်နဲ့ဒေသခံချင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ CDF ကံပက်လက်တို့အကြားတိုက်ပွဲဖြစ်ပွားခဲ့လို့တိုက်ပွဲဖြစ်ပွားရာလမ်းကြောင်းတစ်လျှောက်ကျေးရွာကရွာသားတထောင်လောက်စစ်ဘေးတင်းရှောင်နေရပါတယ်။ချင်းပြည်နယ်ကံပက်လက်မြို့မှာချင်းကာကွယ်ရေးအဖွဲ့ CDF နဲ့စစ်ကောင်စီတပ်တို့အကြား2021ခုနှစ်မေလလယ်ကလေးကစပြီးတိုက်ပွဲတွေဖြစ်နေတာပါကံပက်လက်မြို့နယ်မှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးအဖွဲ့တို့တိုက်ပွဲကြောင့်အိုးဝင်စွန့်ထွက်ပြေးနေရသူ4000လောက်မကွေးတိုင်းစောနယ်လောင်းရှိမြို့ကမှာခိုးလုံနေကြရတယ်လို့2000လောက်ကတော့တောတောင်ထဲမှာပုန်းခုန်နေကြရဆဲဖြစ်ပါတယ်ခင်ဗျာ